ဇန်နဝါရီလကောင်ပိုင်းမှာကျင်းပဖို့ပြင်ဆင်ထားတဲ့တတိယအကြိမ်22ရာစုပင်လုံညီလာခံကိုရွှေ့ဆိုင်လိုက်ပြီးလို့ပြည်ထောင်စုညီညာရေးကော်မရှင်တာဝန်ရှိသူတွေကပြောပါရယ်။
ဒီရောက်ရှိဖက်ကလည်းကျွန်တော်တို့ကလက်မှတ်ထိုးနိုင်အောင်ကြိုးစားနေတော့ဇန်နဝါရီလကုန်ပိုင်းကတော့ပင်အခြေအနေနဲ့ဆိုဇန်နဝါရီလတည့်မှာမလုပ်နိုင်တဲ့အနေအထားဖြစ်တာပေါ့ဗျာ။ဖေဖော်ဝါရီလတည့်ရောက်သွားမှာပါ။အခုဒီလိုချင်းနိုင်ငံရေးရှင်နီးပွဲတွေလုပ်တော့ဥတနည်းကတက်မလို့သတင်းစာရှင်းလင်းပွဲလုပ်တော့အစီအစာကျုပ်ချမ်းမှာကဘယ်လိုဘယ်လိုဒီဘောပြစ်ထားတယ်အဲ့ဒီအခြေအနေတိုင ီလာခန့်ကျင်းပမယ့်ရက်ရွှေဆိုင်ပေးဖို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကတက်မတော်နဲ့အစိုးရကိုတိုက်တွန်းထားကြောင်းအပြည့်ရထားတဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကရှင်းပြပါတယ်
။အထူးသဖြင့်ဒီတိုင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့ကြီးတွေကတော့မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုကျင်းပပြီးဆိုလို့ရှိရင်တော့ကြံတဲ့ဒီမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲအကျိုးမှာပြုလုပ်တဲ့လူထုတွန်းဆောင်ဆွေးနွေးပွဲတွေဟာအလိုလိုပါဝင်ခွင့်ရှိပြီးသားလုပ်ခွင့်ရှိပြီးသားလို့ကျွန်တော်တို့ကဒီလိုနားလည်သဘောပေါက်တယ်။သို့တော်လည်းပဲဒီတက်မတော်ဘက်ကတော့ဒီမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကိုလင်းခေးမှာလုပ်တယ်ဆိုလို့ရှိရင်လင်းခေးတနေရာမှာပဲလုပ်ရမယ်။တဲ့နေရာတွေမှာဆွေးနွေးပွဲတွေအလုပ်ရမလို့ဆိုတဲ့အခြေခံသဘောထားပြီးသားရှိတယ်။ဒါကတော့ကျွန်တော်တို့ NCA ကို accountable ဖော်တဲ့အခါမှာအချိန်ကြာလာတဲ့အခါကျတော့နားလည်မှုတွေအခြေပေါ်မှာအသေးပဲဖွင့်ဆိုမှုတွေကတစ်ဖက်နဲ့တစ်ဖက်မတူညီတာတွေဖြစ်လာတာဖြစ်ပါတယ်။ဒါတွေကတော့ကျွန်တော်ညှိနှိုင်းကြရမှာပေါ့
။နိုင်ငံရေးဆွေးနွေးပွဲနဲ့လူထုတွေ့ဆုံပွဲပြည်ပင်ခံရတဲ့အခြေအနေတွေပေါ်မှတ်ချက်မပေးခြင်းပဲ။ဒါတွေဟာ NCA အပြည့်အစာချုပ်ကိုအတူတကွရေးဆွဲခဲ့ကြတဲ့တက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားအခြေလဲညှိနှိုင်းဖို့လိုတယ်လို့ PC အဖွဲ့ဝင်ဦးအောင်စိုးကပြောပါရယ်။
ကျွန်တော်တို့က27ဖွဲ့လုံးလက်မှတ်ထိုးနေအောင်ဒီကနေ့ဒီနေ့တိုင်းကြိုးစားနေပါရယ်။
တကယ်တော့27ရာစုပင်လုံညီလာခံမှာအပြည့်မရရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းဖိတ်ကြားတင်တယ်လို့ PNL ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတိုက်တွန်းပါတယ
်ပရမပင်လုံစီရုံးမှာတက်ရောက်တော့ကတော့တိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေလက်မှတ်ထိုးတဲ့လူရောမထိုးတဲ့လူရောကျွန်တော်တို့ဒီညီလာခံကုစရယ်များလို့မတတ်မှတ်ပဲနဲ့အားလုံးအဆင့်တူပါလိညီလာခံတက်ရောက်သူများဆိုတဲ့အဆင့်ထားပြီးတော့မှကျွန်တော်တို့ဒန်းသူတက်ရောက်ခဲ့ကြပါတယ်အဲ့လိုရောက်ဖို့လည်းကျွန်တော်စူးစမ်းခဲ့တာဖြစ်ပါတယ်ဆိုတော့အခုလာမယ့်တတိယပင်လုံစီရုံးမှာလည်းပဲဒီတော့တိုင်းသားလက်နက်ကိုင်အဖွဲ့စည်းအားလုံးဒါတက်ရောက်နိုင်ဖို့ပါဝင်ဖို့လဲကျွန်တော်တို့ဒါကျွန်တော်ဆန္ဒတွေပြင်ပြပါတယ
်ကန့်သတ်ပြင်ညင်ခံရတဲ့လူထုတွေ့ဆုံပွဲတွေအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအကောင့်ထဲပေါ်နိုင်မှသာ27ရာစုပင်လုံညီလာခံဆက်လက်ကျင်းပရေးကိုသဘောတူပူးပေါင်းဆောင်ရွက်သွားမယ်လို့ NCA အပြည့်ရ၈ဖွဲ့ကဇန်နဝါရီ17ရက်နဲ့22ရက်နှစ်ရက်ကြာထိုင်းနိုင်ငံချင်းမိုင်မြို့မှာပြုလုပ်တဲ့ညီညာရေးလုပ်ငန်းစဉ်အရေးပေါ်အစည်းအဝေးမှာဆုံးဖြတ်ကြေညာထားပါတယ်27ရာစုပင်လုံညီလာခံကိုတစ်နှစ်နှစ်ကြိမ်ကျင်းပဖို့သဘောတူထားကြပြီးပထမဆုံးကြိမ်ညီလာခံကို2016စက်တင်ဘာလမှာတစ်ကြိမ်ဒုတိယအကြိမ်ညီလာခံကိုတော့2019မေလထဲမှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ